American သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲကို Tennessee City နဲ့ Nashville မှာအောက်တိုဘာ22ရက်ည9နာရီကနေ10နာရီခွဲကျင်းပဖို့စီစဉ်ထားတယ်လို့သမ္မတရွေးကောက်ပွဲအကြိမ်စကားဆစ်ထိုးပွဲကော်မရှင်ကတောက်ကြနေမှာကြေညာပါတယ်။ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဒုသမ္မတဟောင်း Joe Biden တို့ဟာပထမဆုံးကျင်းပတဲ့စကားဆစ်ထိုးပွဲတုန်းကလိုပဲအကြောင်းအရာ6ခုနဲ့ပတ်သက်ပြီးဆွေးနွေးခွင့်ရကြမှာဖြစ်ပါတယ်။ဒီတစ်ခါရွေးထားတဲ့အကြောင်းအရာတွေကတော့ COVID-19 တွန်းလှန်တိုက်ခိုက်တာ American မိသားစုတွေ American နိုင်ငံတွင်းကတခြားလူမျိုးစုဆန်ရတွေအပြင်ရာသီဥတုပြောင်းလဲမှုဆန်ရအမျိုးသားလုံခြုံရေးနဲ့ဥဆောင်မှုကဏ္ဍတွေဖြစ်ပါတယ်ကဏ္ဍတစ်ခုအတွက်အချိန်15မိနစ်ပေးထားပါတယ်ဥဆောင်ဆွေးနွေးမဲ့သူကတော့ NVC ရုပ်သံက Christine Welker ဖြစ်ပြီးကဏ္ဍတစ်ခုစီအတွက်သူကမိကွန်းတွင်နဲ့စပြီးဖွင့်ပေးမှာဖြစ်ပါတယ်ဒုတိယအကြိမ်စကားဆစ်ထိုးပွဲကိုအောက်တိုဘာ15ရက်ကျော်တဲ့ပြည်နေကတောင်းဟောပုံစံမဲဆန္ဒရှင်တွေရဲ့မင်းမြန်းချက်ကိုဖြေကြားတဲ့အစီအစဉ်ပြုလုပ်ခဲ့တာပါ။သမ္မတထရမ့်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကနေ NPC ရုပ်သံဌာနကတဆင့်ပါဝင်တယ်လို့တစ်ချိန်တည်းမှာပဲဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကလည်း ABC ရုပ်သံကနေတဆင့်ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကနေပါဝင်ပြီးမဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိန့်ခွန်းတွေကိုဖြေကြားခဲ့ကြတာဖြစ်ပါတယ်။ပထမအကြိမ်စကားဆစ်ထိုးပွဲကိုတော့စက်တင်ဘာ29ရက်နေ့တုန်းကကျင်းပခဲ့တာပါ။